COVID-19 ကပ်ပြေးရောဂါကြောင့်လူငယ်လှုပ်သားစည်းကွက်မှာအခြေအကျထိခိုက်ပျက်စီးစေကြောင်းနိုင်ငံတကာလှုပ်သမားအဖွဲ့ကြီး ILO ကပြောပါတယ်။ အသက်25နှစ်နဲ့24နှစ်ကြားလူငယ်တွေရဲ့အလုပ်အကိုင်းအလားအလာဟာဆိုရင်တခြားသောအသက်အရွယ်အုပ်စုတွေနဲ့ရှင်ရင်နောက်ကျနေတယ်လို့ ILO ကထုတ်ပြန်လိုက်တဲ့ 2022 ခုနှစ်အတွက်ကမ္ဘာတစ်လွှာအလုပ်အကိုင်းအလားအလာအရှင်းခန်းစာမှာဖော်ပြထားပါတယ်။
Following the arrival of the pandemic in 2020, the share of young people who were neither in employment
and education at the time of the pandemic was 23.3%ကပ်ပြေးရောဂါဖြစ်လာပြီးနောက်ပိုင်းအလုပ်အကိုင်းပညာရေးဒါမှမဟုတ်လေလေ့ကျင့်သင်တန်းတွေမရှိဘဲဖြစ်နေကြတဲ့လူငယ်အရေအတွက်ဟာဆိုရင်25တုံးသက်သမာ300ခန့်တို့လာပြီးစကားနှစ်တာအတွင်းအမြင့်ဆုံးဖြစ်တယ်လို့အယလိုအဖွဲ့ကြီးရဲ့ဒုတိယညွှန်ကြားရေးမှူးချုပ်မာတာနျူတန်ကပြောသွားတာပါလူငယ်တွေအတွက်ဆောင်ရွက်ပေးဖို့လိုအပ်တဲ့ကိစ္စတွေမှာချွေယွန်းအားနည်းချက်တွေရှိနေတာကို COVID-19ကပ်ရေးကြောင့်ထင်သာမြင်သာဖြစ်လာစေတယ်လို့လည်းသူမကပြောပါတယ်။လှုပ်သားစည်းကွက်မှာအခွင့်အလမ်းအနည်းဆုံးသူတွေထဲမှာပထမဆုံးအလုပ်ရှာသူတွေ၊ကျောင်းထွက်ထားသူတွေ၊လုပ်ငန်းအတွေ့အကြုံရှိသေးတဲ့လောလောလတ်လတ်ဘွဲ့ရထားသူတွေလည်းပါဝင်တယ်လို့သူမကပြောပါတယ်။ဒီနေ့အတွင်းကမ္ဘာတစ်လွှာအလုပ်လက်မဲ့လူငယ်ဦးရေ36%ရာခိုင်နှုန်းထိရောက်မယ်လို့လည်းအခုနောက်ဆုံးထုတ်စည်းရင်းတွေကခန့်မှန်းထားပါတယ်။ဒီအရေအတွက်ဟာဆိုရင်2027ခုနှစ်ကတည်းအနည်းငယ်တိုးတက်လာတာဖြစ်ပေမဲ့လည်း2019ခုနှစ်ကာယောဂါမတန်ခင်ကနဲ့ရှင်ရင်တော့အလုံးမရှိတဲ့လူငယ်အရေအတွက်6တန်းပိုများနေတာဖြစ်တယ်လို့လည်းအယလိုကပြောပါတယ်ရှင်။